Yo ba kai ma Ukraine ပြည်တွေပြည်သက်ခါပေါ်ပေါက်လာပြီးရုရှားက Ukraine ပိုင်း Crimea ကျွန်းဆွယ်ကိုသိမ်းယူလိုက်တဲ့အခါမြန်မာနိုင်ငံရေးလေးလာသူတွေသတင်းစာဆရာတွေက UWSA ခေါ်ဝါဒီပြစီမျိုးရေးတက်မတော်ထိန်းချုပ်ထားတဲ့ဝါဒီသားမှလည်းအလားတူပြဿနာမျိုးပေါ်ပေါက်လာလိမ့်မလားဆိုပြီးမျိုးပုံတွေထုတ်ကြဆောင်းပါးတွေရေးသားကြပါတယ်လက်တလောအစိုးရနဲ့ဒိုင်းသားလက်နက်ကင်တွေအတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်ချုပ်ဖို့ဆွေးနွေးနေကြခြင်းနောက်နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါဘလို့ပြည်တော်စုပုံပန်းတရံတိဆောက်မယ်ဆိုပြီးငင်းခုန်နေကြခြင်းမို့ဝါနယ်အရေးအလုံးအတွက်ရတဲ့မရေးစရာဖြစ်လာနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအခုရက်ပိုင်းအတွင်းမှာပဲဝါဒေသပြောရေးဆိုခွင့်ရှိသူလည်းဖြစ်နံပါတ်10ခေါင်းဆောင်လည်းဖြစ်တဲ့ဦးအောင်မြင့်ကဝါနယ်ကိုခရိုင်းမီးယားနဲ့နှိုင်းယှဉ်တာဟာမှန်ကန်မှုမရှိတဲ့အကြောင်းဒါဟာဝါဒေသအခြေအနေကိုမသိလို့ဝေဖန်ပြောဆိုနေကြတာဖြစ်ကြောင်းဝါနယ်အနေနဲ့မြန်မာနိုင်ငံတည်းကဘရော့မှခွဲထွက်မှာမဟုတ်ကြောင်းသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုလာပါတယ်သူပြောသလိုဝါနယ်ဟာယူကရိန်းခရိုင်းမီးယားပြဿနာနဲ့တူညီမှုမရှိဘူးဆိုတာအမှန်ပဲလား UWSA ထိန်းချုပ်ထားတဲ့ဝါနယ်ဘလို့ပေါ်ပေါက်လာသလဲလက်ရှိဘလို့အခြေအနေရှိနေသလဲဝါနယ်ရေးဘယ်နည်းပဲပုံပြေလည်နိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်လက်ရှိအစိုးရတမက်ချက်အရဝါဒေတာဟာကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဖြစ်ပါတယ်ခရိုင်နှစ်ခုမြို့နယ်6ခုပါအဲ့ဒီထဲကမှမြို့နယ်4ခုကို UWSA ကထိန်းချုပ်ထားတာပါစတူရန်ကီလိုမီတာ 18,000 ကျော်ကျယ်ဝန်းလို့စတူရန်ကီလိုမီတာ 10,000 ကျော်ရှိတဲ့ရန်ကုန်တိုင်း 11,000 ကျော်တဲ့ကယားပြည်နယ် 12,000 ကျော်ရှိတဲ့မွန်ပြည်နယ်တွေထက်ကျယ်ဝန်းပါတယ်။အိမ်ကြီးချင်းတရုတ်ပြည်နယ်ကီလိုမီတာ 400 ကျော်ထိဆက်နေပြီးတရုတ်ပြည်ဘက်အချမ်းမှာလည်းဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရှိနေပါတယ်။ဝါတွေကတော့သူတို့ဒေသကိုမြို့နယ်ပေါင်း20လောက်နဲ့ဖွဲ့စည်းထားတယ်လို့ဆိုပါတယ်။
ကောင်ကွယ်ခုနစ်ဇူးနစ်တွေမတိုင်ခင်တုန်းကဝါနယ်ဟာခေနှောက်ကြတဲ့လူသူရောက်ပေါက်နေတဲ့ဒေသတစ်ခုပဲဖြစ်ခဲ့ပါတယ်။1968ခုနှစ်ရန်ကုန်မှာတရုတ်ကမှအရေးခင်းကြီးဖြစ်ပွားပါတယ်။မြန်မာပြည်ရောက်တရုတ်တိုင်းဝိုင်းမှာတရုတ်ပြည်ကရင်ကျေးမှုဒေါ်လာရေးကူးဆက်ပြီးမော်စီတုံးရင်တို့တက်ဆင်တဲ့လှုပ်ရှားမှုမော်စီတုံးထောက်ခံတဲ့လှုပ်ရှားမှုလောက်ကန်ရာကနေစပေါ်ပေါက်လာတာပါ။ပြည်ပေါ်အခြေခံပြီးတရုတ်မုံဒီရီတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။1969ဇူလိုင်26မှာဗမာအများစုပါတဲ့လူအုပ်စုတွေကတရုတ်တွေကိုတပ်ဖြတ်တာတရုတ်အိမ်တွေကိုမိရှို့တာဖျက်ဆီးကျန်းဖက်တာလုပ်ပါတယ်။ဒါတွေမကသက်ဆိုင်ရာနိုင်ငံအစိုးရကအကာအကွယ်ပေးရမယ့်စံရုံးစီးပွားရေးနဲ့ကုသရေးဝန်ကြီးရုံးတွေပါတိုက်ခိုက်ခံရဝန်ထမ်းတချို့တပ်ဖြတ်ခံရသည့်အထိအကျန်းဖက်မှုကကြီးမားခဲ့ပါတယ်။နိုင်ငံရေးလှိလာသုံးသပ်သူတွေကတော့အဲ့ဒီချိန်ဆက်အနာဖိမ့်ပြီးအုပ်ချုပ်နေတဲ့ဗိုလ်ချုပ်နေဝင်ဟာရခိုင်ပြည်နယ်မှာဆန်ပြက်လက်မှုကြောင့်ပြည်သူတွေအုံကြမှုဖြစ်ပေါ်နေတာကိုလမ်းလွဲအောင်တရုတ်ကမှတကယ်ကိုဖန်တီးပြီးအာယုံပြောင်းခဲ့တယ်လို့ဆိုကြပါတယ်။အကြမ်းဖက်မှုတွေဟာမြန်မာနိုင်ငံမြို့ပေါ်180လောက်မှာဖြစ်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံမှာတရုတ်ကမှအတိအကျဥနေဖြစ်ပွားပြီးနောက်1968ဇန်နဝါရီ1ရက်နေ့မှာတရုတ်ကွန်မြူနစ်ပါတီဟာသူ့နိုင်ငံစစ်ချွားနဲ့ကွေကျိုးနယ်မှာရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဝင်တချို့အချင်းစစ်ဘုံနော်ဆိုင်နဲ့ကရင်တိုင်းသားတချို့ကိုရှေ့တန်းတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းမုံကိုလွင်ပြင်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဗမာကွန်မြူနစ်ပါတီအလံထောင်ထားပေမဲ့ဗမာကွန်မြူနစ်ကနည်းနည်းဗောလန်တီးယားနာမည်ခံထားတဲ့တရုတ်တပ်ဖွဲ့ဝင်တွေကအများစုဖြစ်ပါတယ်။နောက်ပိုင်းလက်နက်လူလူအင်အားကြီးမားတဲ့အဲ့ဒီတပ်ဖွဲ့တွေဟာကိုကန့်ဝနယ်ခွန်86နဲ့815လို့ခေါ်တဲ့ရှမ်းနဲ့အခါနယ်တွေကိုတိုက်ခိုက်သိမ်းပိုက်ဒေသခံဝတွေကိုကန့်တွေကိုလက်နက်သတ်ဆင်တပ်ဖွဲ့တွေသိမ်းသွင်းနိုင်ခဲ့ပါတယ်။ပြောရရင်လက်ရှိလူတွေစိတ်ဝင်စားနေတဲ့ UWSA ထိန်းချုပ်ထားတဲ့ဝနယ်ဆိုတာဟာတရုတ်နိုင်ငံရဲ့စစ်ရေးကျူးကျော်မှုကြောင့်ပေါ်ပေါက်လာတာပါ။
1989ခုနှစ်အရောက်မှာတော့တိုင်းရင်းသားတွေဟာဗမာပြည်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်မှုကိုဖယ်ရှားလိုက်ကြပါတယ်။အဲ့ဒီအခါဝကိုကန့်815လို့ခေါ်တဲ့မိုင်လာ101စစ်ဒေသလို့ခေါ်တဲ့ကချင်အထူးဒေသတစ်တူပေါ်ပေါက်လာပါတယ်။အဲ့ဒီနှစ်မှာပဲအစိုးရနဲ့အပြစ်ခတ်ရက်စဲနိုင်ကြလို့ဝနယ်မှာတိုက်ပွဲတွေမဖြစ်တော့တာအခုဆိုရင်25နှစ်ပြည့်ခဲ့ပါပြီ။လက်ရှိဝနယ်ကို UWSA တပ်ဖွဲ့ကအပြစ်အဝထိတ်ချုပ်ထားတာပါ။ရုံသုံးစာနဲ့ဘာသာစကားဟာတရုတ်စာနဲ့စကားဖြစ်ပါတယ်။ဒေတာထဲမှာဝတရုတ်နဲ့ရှမ်းစကားအပြောများပါတယ်။ဗမာစကားပြောသူမရှိတလို့ပါပဲ။တရုတ်ရွံငွေကိုအသုံးပြုပါတယ်။ကိုပိုင်အုပ်ချုပ်ရေးအဖွဲ့ကိုပိုင်တရားစီရင်ရေးစနစ်ထားပြီးတေတံအထိကိုဘာသာကိုစီရင်ပါတယ်။တရုတ်လက်ကင်ဖုန်းတရုတ်အင်တာနက်လိုင်းကိုအသုံးပြုပါတယ်။ကိုဘာသာကိုထုံလွှင့်တဲ့အတန်လွှင့်ရုံရုပ်တန်လွှင့်ဌာနတွေလည်းရှိပါတယ်။2009ခုနှစ်မှာနေကြားဆောင်တက်ဖွဲ့ရေးအစိုးရနဲ့အစီအမပြေလို့ဝါနယ်ကိုပိတ်ဆို့လိုက်တဲ့အခါ ကုန်သွယ်မှုအလုံးနီးပါးတရုတ်ပြည်နယ်ပဲလုပ်ကြပါရယ်ရှင်းရှင်းလင်းလင်းပြောရရင်လက်ရှိအချိန် UWSC ထိန်းချုပ်ထားရဝဒေတာမှာမြန်မာအစိုးရရဲ့အချုပ်အခြာအာဏာအမှတ်လက္ခဏာဘာတစ်ခုမှမရှိပါဘူးစစ်တပ်ရဲလာဝကအကောက်ခွန်ဂိတ်တရားရုံးတစ်ခုမှမရှိပါဘူ
းဝဒေတာခေါင်းဆောင်တွေကတော့သူတို့တွေဟာရှမ်းပြည်နယ်လက်အောက်မှာမနေလိုဘူးပြည်နယ်အဆင့်သတ်မှတ်ပေးဖို့တောင်းဆိုထားတယ်လို့ဆိုပါတယ်ဒါအခုမှမဟုတ်စစ်ဆိုရကအမျိုးသားညီလာခံကျင်းပပေးခဲ့တဲ့တုန်းကလည်းတောင်းဆိုခဲ့တယ်။ပင်လုံညီလာခံကျင်းပစဉ်တုန်းကလည်းဝါကူစလေတွေတွားပြီးတောင်းဆိုဖို့ကြိုးစားခဲ့တာပင်လုံအထိရောက်ပေမဲ့အဆင်မပြေဖြစ်ခဲ့တယ်လို့ဝါကောင်းဆောင်တွေကပြောပါတယ်။ဒီကနေ့အချိန်ထိဝါတွေရဲ့ရည်တည်ချက်ဟာပြည်အောင်စုတွေကခွဲမထွက်ဘူး။ကိုယ်ပိုင်အုပ်ချုပ်ခွင့်လိုချင်တယ်၊ဝါပြည်နယ်လိုချင်တယ်၊ဝါတွေကစပြီးဘရောမသနတ်မဖောက်ဘူး။ဒါပေမဲ့စစ်ပွဲဖြစ်လာရင်တော့ခုခံကာကွယ်သွားမယ်လို့ဆိုပါတယ်။ဝါတွေအနေနဲ့ပြည်အောင်စုတွေကဘရောမခွဲမထွက်ဘူးပြောတဲ့အချိန်ကျတနာကတိမ်မွေပါတယ်။ဝါဒီသာပေါ်ဖို့လာပုံလက်ရှိအနေထားကိုကြည့်ရင်တရုတ်နဲ့ဆက်ဆက်မှုအတိုင်းအတာကိုသိနိုင်ပါတယ်။လောလောဆယ်အစိုးရနဲ့ KAI ကိုဆွေးနွေးပွဲတွေမှာတရုတ်ပါဝင်နေတာကိုကြည့်ရင်ဝါနယ်ကျတနာတက်ရင်တရုတ်ကဒီထက်ထဲထဲဝင်ပါဝင်ပတ်သက်လိမ့်မယ်ဆိုတာကိုနားလည်နိုင်ပါတယ်။ဒီထက်ပိုရေးကြည့်တာကမြန်မာနိုင်ငံရေးပါ။မြန်မာနိုင်ငံရေးမှာဒီမိုကရေစီထွန်းကားလာရင်စစ်မှန်တဲ့ပြည်တော်စုအခြေခံတွေတည်ဆောက်နိုင်ခဲ့ရင်ဝါဒီသာကျတနာပြည်ပြည်လည်လည်ပြီးဆုံးသွားနိုင်ပါတယ်။ဒီလိုမှမဟုတ်ပဲဒီမှာတမရော်နဲ့နိုင်ငံရေးသမားတွေအမျိုးမြင်မိခဲ့ရင်တော့ဝါဒီသမှာပြဿနာကြီးတွေပေါ်ပေါက်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်